ကိုရိုနာဗိုင်းရပ်စ်ကူးစက်ခံလူနာတဦးထပ်မံအတည်ပြုတွေ့ရှိကြောင်းဗုဒ္ဓဟူးနေ့မနေ့တနားရီအချိန်မှာမြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ကြေညာလိုက်တာကြောင့် COVID-19 အတည်ပြုလူနာ3ဦးထိရှိသွားပြီဖြစ်ပါတယ်။အခုနောက်ဆုံးအတည်ပြုလူနာကတော့အင်္ဂလန်ကနေမတ်လ21ရက်နေ့ထိုင်းနိုင်ငံကနေတဆင့်မြန်မာနိုင်ငံကိုပြန်လည်ဆက်ရောက်လာသူဖြစ်ပါတယ်။လက်ရှိမှာတော့သူ့ကိုအင်းစိန်ပြည်သူဆေးရုံမှာတီးကြထားစောင့်ချက်ကုသနေပြီးအခြေအနေတည်ငြိမ်ငြိမ်ရှိတယ်လို့လည်းသတင်းထုတ်ပါတယ်။တခြားလူနာ2ဦးကတော့ရန်ကုန်တိုင်းဝေပါကီဆေးရုံမှာ2ဦးနောက်ချင်းပြည်နယ်တီးတိမ်မှာ2ဦးတို့ဖြစ်ပါတယ်။လူနာ2ဦးစလုံးအခြေအနေတည်ငြိမ်ငြိမ်ရှိတယ်လို့လည်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောဆိုထားပါတယ်။ချင်းပြည်နယ်တီးတိမ်မြို့ပြည်သူဆေးရုံကဒေါက်တာဇော်မင်းနိုင်ကိုတီးတိမ်ကလူနာအခြေအနေဆက်သွယ်ချိတာမှာတော့သူကအခုလိုပြောပါတယ်။
ပါတယ်လက်ထောက်ဆရာဝန်တွေထပ်ပို့ပေးတယ်ဆိုတော့အချင်းနေသိချင်လို့ပါဆရာတို့လုံလောက်ချက်ရှိရလားဒီကိစ္စကင်တွယ်ဖို့ဘာတွေလို့လဲအဲ့ဒါအဓိကသိချင်ပါဆရာ
အဲ့ဒါလေးကဟုတ်ကဲ့အဲ့ဒါကတော့ဒီနေ့ကနေရုံးချိုးကနေအင်အားဖြည့်တာပါဗိုလန်တီယာအင်အားဖြည့်တာပ
ါဟုတ်ကဲ့ဆရာအဲ့တော့ဆရာတို့အခုလောလောဆယ်ဒီလူနာကိုကုသပေးတဲ့အပိုင်းမှာရောလုံလောက်မှုရှိပါလားဆရာတို့ဘာတွေလို့ပါလဲ
ဘယ်လိုအပိုင်းကိုဆိုလို့ကျန်လဲ
ကုသရေးနောက်သူ့ကိုထိမ့်သိမ်းစောင့်ရှောက်ရေးပေါ့ဆရာ
လုံလောက်ချက်ရှိမရှိဘာလဲကလူနာကောင်းပါတယ
်ဟုတ်ကဲ့
လူနာစေတွားတဲ့အချိန်နဲ့တကယ်ဆိုရင်ပေါ်သက်တာမထုတ်လို့ရှိရင်ကသူတာမန်ပြည်သူတယောက်လို့သွားလို့လာလို့ရတဲ့အချိန်တွေကဒါအချိန်တွေကောင်းပါတယ်နော
်ဟုတ်ကဲ့ဆရာ
လူကြီးတွဲရပါတယ်အဲ့ဒါကတော့ကျွန်တော်အထက်ရဲ့လမ်းညွှန်ချက်ကိုကျွန်တော်စောင့်နေပါတယ
်ဟုတ်ကဲ့အဲ့တော့တီးတိမ်မှာပဲဆက်ထားမှာလားဆရာသူ့ကိုရန်ကုန်လွှဲဖို့တော့ဘာလို့ရှိပါလား
အဲ့ဒါကျွန်တော်ရဲ့အဲ့တော့ဘယ်လိုဆုံးချက်လဲအမဟုတ်ပါဘူး
။နောက်တီးတိမ်ကိုရောက်နေတဲ့လူနာသွားလာခဲ့ရလမ်းကြောင်းတစ်လျှောက်သူနဲ့ထိတွေ့ဆက်ဆံခဲ့သူအလုံးကိုလည်းသတင်းနှစ်ပတ်တီးခြားခွဲနေထိုင်ဖို့အင်္ဂါနေ့မှာအနာပိုင်တို့ဆောင်ရွက်နေပါတယ်။မင်္ဂလာဆောင်အချို့ဓာတ်ပုံသွားရိုက်ခဲ့တဲ့ကလေးမျိုးဓာတ်ပုံတိုက်ကမိသားစုကိုလည်းအင်္ဂါနေ့ကစပြီးသတင်းနှစ်ပတ်တီးခြားနေဖို့အနာပိုင်တို့စီစဉ်ထားတာပါ။ဓာတ်ပုံတိုက်ပိုင်းရှင်စွန်တောင်က VOE ကိုအခုလိုပြောပါတယ်
ဆောဆယ်တော့ကိုတရက်သက်ရှိတယ်ဆိုတော့လူရရသူတို့ရိုက်တဲ့ဆိုင်ဆိုပြီးတော့လာမှာတော့မဟုတ်တော့ဘူးပေါ့နော်အဲ့ဒါတော့အဲဆိုင်ပြည့်တဲ့သဘောမျိုးဖြစ်သွားတာပေါ့နော်အမှားလေလောဆယ်တော့ဘာမှလည်းမဖြစ်ပါဘူးကျွန်တော်တို့ကတော့လူရရလည်းအပေါင်းမှန်ပါပဲကျွန်တော်တို့ဟာကျွန်တော်တို့ဒီနေ့ဆီရောက်ဖွဲ့ကြည့်လာပြီးတော့ခဏလောက်နည်းနည်းကိုဒီမှာခင်ဗျားတို့ပဲတက်နေပြီလို့ရမလားဆိုတော့နည်းနည်းနေလိုက်တာပေါ့နော်ဟောအာနာပိုင်လေးလောက်ထားတာဆိုတော့လေ
ဟုတ်ကဲ့
ဟုတ်ကဲ့ပါဆိုပြီးနေလိုက်တာပါလူဒီအားလည်းအလိုမသိုးပါဘူးလူဒီအားဟိုကောင်ကလည်းဘာမှမသိဘူးဆိုတော့လေနော်လောလောဆယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ဆိုတော့မိသားစုဘယ်နှယောက်ရှိပါလဲ
ဒီမှာကျွန်တော်တို့ကျွန်တော်မိန်းမကလေးနှယောက်တနစ်ဟောနနစ်ခွိုက်တယောက်ပြီးတော့လူနောက်နှံဟို6နှစ်တယောက်
တီတိမ်မြို့နယ်ဆေးရုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံအတည်ပြုလူနာတဦးရှိနေကြောင်းတနင်္လာနေ့ကသတင်းထွက်လာပြီးနောက်အင်္ဂါနေ့မှာအနီးအနားကလေးမျိုးကလူတွေကိုလည်းမြို့ပြင်ထွက်ခွင်အာဏာပိုင်တို့ကပိတ်လိုက်ပါတယ်။ဒေသခံတချို့ကစိုးရိမ်စိတ်နဲ့တခြားဒေသတွေကိုသွားဖို့ပြင်ဆင်ခဲ့ကြတာပါ။တချိန်တည်းမှာပဲလူနာရှိနေရာတီတိမ်မြို့မှာလည်းလူတွေအိမ်ပြင်မထွက်ဖို့အာဏာပိုင်တို့ကစော်ဩထားတယ်လို့ဒေသခံထားစင်ကပြောပါတယ်။
ကျွန်တော်တို့တော့ဟောဟုတ်တယ်ကြောက်တယ်စူရင်ချိန်တန်းကြတာပေါ့နော်ပြန်မထွက်ရကြဘူးတချို့ကြောင်းလေအစူကျန်းကျန်းစားကြောင်းလေးပါဆိုတော့လေအေးရဲ့သူတို့ဘယ်လိုယူရမှာပြန်ကြတော့ကြောင်းဆရာကြီးကနေပြီးတော့ပြန်ခိုင်းတယ်အဲ့လိုမျိုးနည်းနည်းတော့ကြောက်ကြတယ်တချို့ရင်ဆိုရင်စာနေစူပြီးတော့ဝိုင်းထားတယ်လူနေချာအော်ဒီမနက်ဒီမင်းရှင်းနိုင်ကိုနေရီတော့ချင်တယ်တခါအကြည့်ရတယ်အဲဒါညမုန်းချုံမှတခါပြန်ကြည့်ရတယ်ချင်းနိုင်တော့ရှိရင်ကိစ္စမရှိဘူးဆိုရင်ကိုအိမ်ထဲမှာပဲနေကြပါအဲလိုမျိုးပြောတာ
တီးတိမ်ပြည်သူဆေးရုံမှာဆောက်ရှောက်မှုပေးနေတဲ့လူနာကတော့အမေရိကန်ပြည်ထောင်စုမှာအမြဲတမ်းနေထိုင်ခွင့်ရတဲ့မြန်မာနိုင်ငံသားဖြစ်ပြီးကိုပူလာတဲ့အတွက်ဓာတ်ခွဲဆန့်သက်ခဲ့ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံဖြစ်အတည်ပြုခဲ့တာလည်းဖြစ်ပါတယ်။ရန်ကုန်တိုင်းဝေပါကီဆေးရုံမှာတီးခြားထားကုသပေးနေတဲ့ အင်္ဂလန်ကပြန်လာတဲ့မြန်မာနိုင်ငံသားကတော့22ရက်နေ့ကမြန်မာနိုင်ငံကိုပြန်လည်ဆက်ရောက်လာသူဖြစ်ကြောင်းပြန်လည်ဆက်ရောက်လာချိန်မှာလဲကူးမှာတီးခြားစောင့်ချက်ကြီးရှုခဲ့ပြီးအဲ့ဒီ22ရက်နေ့ညမှာပဲမော်ဘီကအရှင်စီကိန်တာယာမရဲ့ဖုန်းကြီးချောင်းကိုပြောင်းရွှေ့စောင့်ကြည့်ခဲ့ကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အင်္ဂလန်ကပြန်လာတဲ့အသက်26နှစ်အရွယ်အမျိုးသားကတော့ပြန်ရောက်လာကလေးကကိုပူချိန်တက်တာမျိုးဖျားနာတာမျိုးမရှိဘူးလို့လဲဝန်ကြီးဌာနထုတ်ပြန်ချက်ကဖော်ပြပါတယ်။ကိုပူဖျားနာခြင်းမရှိဘဲသူ့ကိုဘာကြောင့်ကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးခဲ့တယ်လဲဆိုတော့ရှင်းရှင်းလင်းလင်းမရှိသလိုသူ့နဲ့ဆက်ဆက်ပတ်သက်မှုတွေကိုလည်းမသိရပါဘူး။ဒါပေမဲ့ရန်ကုန်အမျိုးသားဓာတ်ခွဲခန့်ကCOVID-19 ကူးစက်ခံအဖြစ်အတည်ပြုထားတဲ့ဒီလူနာနှစ်ဦးရဲ့ဓာတ်ခွဲနမူနာတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ဓာတ်ခွဲကန်ကိုအင်္ဂါနေ့မှာပေးပို့ပြီးအတည်ပြုချက်ယူမယ်လို့ပြောဆိုထားပါတယ်။အဲ့ဒီရလဒ်တွေကတော့ထွက်ပေါ်မလာသေးပါဘူးရှင်။ကျမသင်္ကီထိုက်ပါ။ဝါရှင်တန်ဒီစီကနေဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်။